VOA မြန်မာပိုင်းစီစဉ်ကိုဆက်လက်အသံလွှင့်နေပါတယ်။အခုတော့အမေရိကန်ရွေးကောက်ပွဲရဲ့မဲရေတွက်မှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းဌာနမှူးဦးတန်းလွင်ထွန်းကို Skype ကနေဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါရှင်။ကျွန်မအင်ဂျင်နိုင်ပါ။မင်္ဂလာပါဦးတန်းလွင်ထွန်းရေ
။ဟုတ်ကဲ့မင်္ဂလာပြော
။ဟုတ်ကဲ့အခုဆိုလို့ရှိရင်ဒီတမိုင်းဝင်အမေရိကန်သမ္မတရွေးကောက်ပွဲကြီးကအင်္ဂါနေ့ရဆိုရင်ပေါ့နော်ငြိမ်ငြိမ်းချမ်းချမ်းနဲ့ပြီးသွားပါပြီ။ဒါပေမဲ့ဟိုထူးခြားချက်ကအခုချိန်ထိမဲတွေရေတွက်လို့မပြီးသေးဘူးပေါ့နော်။နောက်ပြီးတော့ဘယ်သူဘယ်ဝါနိုင်မဲဆိုတာလည်းမသိရသေးဘူး။တစ်ချိန်တည်းမှာပဲအငင်းပွားမှုတွေကလည်းရှိနေတဲ့ခါကျတော့အခုဒီရွေးကောက်ပွဲဒီရလဒ်နဲ့ပတ်သက်ပြီးလောလောဆယ်ဟိုဘာတွေဖြစ်နေသလဲဒီနောက်ဆုံးအခြေအနေတွေကိုရှင်းပြပေးပါလားရှင်
။ဟုတ်ကဲ့အဲ့လိုနောက်ဆုံးအခြေအနေကိုမရှင်းခင်မှာဆိုလို့ရှိရင်တော့ဘာဖြစ်တယ်လဲဆိုတော့စဉ်းရင်းအရင်ပြောအောင်ပေါ့နော်။အခုဖြစ်နေတဲ့အခြေအနေကဘာဖြစ်လဲဆိုတော့အင်္ဂါနေ့ကအမေရိကန်ရွေးကောက်ပွဲလုပ်တယ်။ရွေးကောက်ပွဲလုပ်တဲ့အခါကျတော့ရွေးကောက်ပွဲကသူကသူဘာမှဟိုထူးထူးခြားခြားဖြစ်ရတယ်မရှိပဲနဲ့ရွေးကောက်ပွဲပြီးသွားတယ်မယုံနေပိတ်သွားတယ်အဲခရိုင်းဆိုလို့ရှိရင်တော့ညသကောင်ကြောအချင်းပြီးပြီဆိုလို့ရှိရင်မဲတွေရေတွက်တယ်တရားဝင်မဟုတ်ပေမဲ့လည်းဒီပြည်နယ်အလိုက်ကုစားပြုမဲတွေအဲရောက်လာပြီးသတင်းပို့တဲ့အခါကျလို့ရှိရင်လိုအပ်တဲ့မဲရေအတွက်ကိုရပြီဆိုတာနဲ့ဒါသမရလောင်းတယောက်ကနေပြီးတော့သူနိုင်ပြီဆိုပြီးတော့ဟိုကြေညာတာပေါ့နော်အဲ့ဒီလိုအဖြစ်မျိုးကမနေ့ညကဖြစ်မလာဘူးဒီအင်္ဂါနေ့ညဘက်ကဖြစ်မလာဘူးအဲဖြစ်မလာပဲအဲ့နဲမဲတွေကဆက်ပြောရည်တွက်နေရဆဲပဲဖြစ်တယ်အဲဒါပေမဲ့လည်းတစ်ဖက်ကကြတော့လေသမနာထရမ်မှာဒါသူ့အနေနဲ့နိုင်ပြီးသားဖြစ်နေပြီဒီမဲတွေဆက်ရည်တွက်နေတာကိုလုံးဝဒါလက်မခံနိုင်ဘူးဒီတရားလွှတ်တော်ကိုတင်ပြပြီးတော့ဒီကိစ္စကိုတားဆီးမယ်လို့ပြောတယ်အဲ့ဒါနဲ့ပတ်သက်ပြီးလောလောဆယ်အငင်းပွားနေတာပေါ့နော်အတူချုပ်ပြောရမယ်ဆိုလို့ရှိရင်မဲပေးတာပြီးသွားပြီအဲဒါပေမဲ့မဲရည်တွက်နေတာမပြီးသေးဘူးအဲတချို့အဖြေလည်းထွက်နေပြီဒါပေမဲ့သမနာထရမ်မှာသူနိုင်နေဆိုပြီးပြောနေတယ်
အဲ့တော့ဒီလိုမျိုးဟိုပေါ့နော်ဟိုပြဿနာမျိုးတွေကပေါ့နော်အမေရိကန်သမ္မတရွေးကောက်ပွဲတွေမှာလည်းဟိုဖြစ်ခဲ့အတွေ့အကြုံတွေရှိရတယ်။ဒါပေမဲ့အဲ့ချိန်တုန်းကလည်းဒီအခြေအနေကိုသူတို့ကြော်လွှားနိုင်ခဲ့တယ်။ဆိုတော့ဒါပေမဲ့အခုဒီချိန်မှာကျတော့ဒီလိုမဲအခုချိန်ထိဆက်ပြီးရေတွက်နေရစေလို့ရေတွက်လို့မပြီးသေးရတွေကဘာကြောင့်မှလဲရှင
်။ခါတိုင်းသမ္မတရွေးပွဲတွေဆိုလို့ရှင်။မဲဆန္ဒပေးပြီးတော့ရွေးကောက်ပွဲပြီးသွားပြီးတော့မဲယုံပိတ်သွားပြီးတော့ညသကောင်ကြော်တာနဲ့အဲ့မဲဆန္ဒတွေဟိုဘယ်လဲမဲစင်းတွေကရောက်လာကြတယ်စုပေါင်းမိသားရောက်လာကြတော့တကောင်ကြော်ပြီးလောက်တဲ့အချိန်ကြာလို့ရှိရင်ဘသူက930နဲ့ဟို8ကိုယ်စလဲမဲတွေကနေပြီးတော့ဘသူက290ရပါလဲဆိုတော့တိတိကျကျအပြေထွက်လာတယ်အဲ့လိုအပြေထွက်လာပြီဆိုလို့ရှိရင်လည်းနိုင်တဲ့သမရလောင်းကကျွန်တော်နိုင်ပါပြီဆိုပြီးတော့ကြေညာလို့ရတယ်လို့ရှုံးတဲ့သူကလည်းကျွန်တော်ရှုံးသွားပါပြီဆိုပြီးတော့ပြောလို့ရတာတာမန်ဖြေဖို့ဖြစ်စဉ်ဒီတစ်ခေါက်ကကြတော့ထူးခြားတဲ့ဖြစ်စဉ်လေးရှိတယ်။ထူးခြားတဲ့ဖြစ်စဉ်လေးတွေကဒါဥပမာအဖြစ်ဟိုတကယ်ထူးခြားတဲ့ဖြစ်စဉ်ဆိုတာကဘာလဲဆိုတော့ COVID-19 ရဲ့အခြေအနေနဲ့လည်းအများကြီးပတ်သက်နေတယ်။အဲဘာကြောင့်လဲဆိုတော့ဒီ COVID-19 ဖြစ်တဲ့အခါကျတော့လူတွေကအပြင်မထွက်ကြဘူး။မဲပီးရမယ့်နေရာမှာလည်းဘာပဲပြောဒါပြဿနာတွေရှိနိုင်တယ်။ဟိုလူတွေအများကြီးစုပြီးမဲပြင်းဆိုတော့အဲ့တော့ဟိုခါတိုင်းနှစ်တည်းမှာရှိသလိုပဲတင်ကြုံမဲလို့ဒါမှမဟုတ်လို့ရှိရင်လည်းဟိုအဝေးရောက်မဲလို့ဆိုတာရှိတာ။ဟိုစားလိုက်ကနေထည့်ရတဲ့မဲတွေရှိတယ်။ဒီနှစ်မှာတော့ဒီမိုကရက်တစ်ကိုထောက်ခံတဲ့လူတွေတော်တော်များများကိုအပြင်မထွက်တာကိုရှောင်ရှားဖို့ဆိုပြီးတော့ကျိုးတင်မဲတွေဖဲကြထည့်ကြပါ။ဒါမှမဟုတ်လို့ရှိရင်လည်းစားလိုက်ကနေပေးကြပါဆိုပြီးတော့ပို့ပြီးတော့လှုံ့ဆော်တယ်။လှုံ့ဆော်တော့ဒီမိုကရက်အများစုကအစိုးရတွေကတော့ကျိုးတင်မဲလာထည့်ထားတဲ့လူရှိတယ်။နောက်ပြီးတော့စားလိုက်ကနေမဲထည့်တဲ့လူတွေရှိတယ်။သမ္မတထရမ့်ကကြတော့သူကသူရဲ့မူဝါဒသဘောအရဆိုလို့ရှိရင်လေသူတွေကိုသူကပုံမှန်တိုင်းနေစေချင်တော့ရွေးကောက်ပွဲနေ့မှာသူကလူတွေလာပြီးတော့မဲထည့်တာကိုသူကပို့ပြီးသဘောကျပြီးဟိုစော်ဩထားတယ်။အဲ့တော့အဲ့နေရာမှာထူးထူးခြားခြားဒီ COVID-19 ကြောင့်ဖြစ်လာတဲ့ပြဿနာကထူးခြားစွာပဲတင်ကြုံမဲထည့်တဲ့လူတွေစားလိုက်ကနေမဲထည့်တဲ့လူတွေကလူပေါင်းတန်း100နီးပါးလောက်ဖြစ်နေတယ်။ဖြစ်နေတော့ခိုးလုံးကဆိုလို့ရှိရင်တင်ကြုံမဲထည့်တဲ့လူကခနေနေပဲဆိုတော့ဒီအဲ့ဒီဟာတွေကိုစားလိုက်ကနေရောက်လာတဲ့မဲတွေဒါမှမဟုတ်လမ်းမှာပဲရှိနေတဲ့မဲတွေကိုဆိုတာတိတ်မပြောတော့ပါတော့ဘူး။ဒီနေ့ရွက်ောက်ပွဲမှာဖြစ်တဲ့နေ့မှာပြီးသွားလို့လာထည့်တဲ့မဲတွေကိုရည်လိုက်လို့ရှိရင်ပြဿနာပြီးတယ်။အခုကျတော့ဒီတပတ်ရွက်ောက်ပွဲမှာလာပြီးတဲ့လူရွေးတဲ့ကတကယ်တမ်းကျလို့ရှိရင်တန်း60လောက်လို့ရှိမယ်။ဒီတန်း60နဲ့အစောပိုင်းကနေပြီးတော့တင်ကြုံမဲတွေတန်း100လောက်နဲ့ရှိနေတာတွေကိုပါရောပြီးတော့ရည်ရတဲ့အခါကျတော့ကိစ္စကမပြတ်ဘူး။အဲ့မှာသမနာထရမ့်ဘက်ကကျတော့သူကဒီရွက်ောက်ပွဲပြီးတဲ့ညတွင်ညမှာရည်လို့ရတဲ့လောက်မဲတွေဟာသူ့ကိုထောက်ခံတဲ့မဲတွေဆိုပြီးတော့ပဲသူကသဘောထားပြီးတော့သူနိုင်ပါပြီလို့ပြောပြီးတော့ဒီရွက်ောက်ပွဲပြီးသွားပြီးမှနောက်ရည်တဲ့မဲတွေကိုတရားမဝင်ဘူးဒါမတရားလုပ်တာပါဆိုပြီးတော့ပြောနေတာ။ဆိုတော့အဲ့ဒါဒီအဲ့ပြဿနာပဲ။ဒီကိစ္စမှာပြဿနာဖြစ်နေတာ။
ဟုတ်ကဲ့အဲ့တော့တမရထရန့်ကဒီမဲရီအတွက်မှုဒီရလက်နောက်ဆုံးချိန်ဒီ तू ကဘာကြောင့်မဆောင်နိုင်ရလဲရှင်ဒီအင်္ဂါနေ့ညဆိုရင် तू ကသူနိုင်ချောင်းတော့ तू ကြီးညာတယ်နောက်ပြီးတော့ဒီရွေးကောက်ပွဲမှာလည်းမတမာမှုတွေရှိရဲဆိုတာလည်း तू ကကြီးညာထားတယ်ဆိုတော့လေအဲ့ဒါကြီးရဲ့နောက်ဆက်တွဲကဘာတွေဖြစ်လာနိုင်မလဲရှင
်ဟို၃ရက်နေပေါ့နော်အင်္ဂါနေ့အဲမဲယုံနေပိတ်သွားပြီးတော့ နောက်နေ့မနေ့ကူသွားတယ်မနေ့နှစ်နာရီခွဲနှစ်နာရီကျော်ကျော်လောက်မှာသမ္မတထရမ်ပါတီအင်ယူရောရဲ့မှသူဖိတ်ချလာတဲ့တချို့တင်းစားဆရာတွေရောဟိုဘာတွေရောပေါ့နော်နီးစပ်သူတွေပါသူရှေ့မှာသူကထွက်ပြီးတော့ရှင်းလင်းတဲ့နေရာမှာအားလုံးတော်တော်လေးအံ့ဩသွားတယ်ဘာကြောင့်လဲဆိုတော့သူပြောတာကအခုနောက်ဆုံးမဲယုံတွေပိတ်သွားပြီးတဲ့အချိန်မှာဟုတ်တော့လဲဟုတ်တယ်အဲ့အချိန်ကတော့ဟိုရသမျှမဲတွေဝင်နေတဲ့အချိန်မှာဒါကဟိုတရားရိုင်လုံးမဲတွေပြန်ရောက်လာတာမဟုတ်သေးဘူးတချို့ဆိုလို့ရှိရင်60ရာခိုင်နှုန်းပြန်ရောက်နေတဲ့ရေပြီးတဲ့မဲတွေရှိတယ်70ရာခိုင်နှုန်းရေပြီးတဲ့မဲတွေရှိတယ်အဲ့ဒီဟာတွေကိုကြည့်လိုက်တယ်ဆိုလို့ရှိရင်တော့သမ္မတထရမ့်ကသူနိုင်နေတာဟုတ်နိုင်နေတော့ဒီအချိန်မှာဒါသူ့အနေနဲ့ရက်တင်နေပေါ့နော်ဒါဟိုနောက်လာမယ့်လာစရာရှိတဲ့ရာဂိုင်နှုံးကိုကြည့်လိုက်လေဆိုလို့ရှိရင်လေသူနိုင်နေတဲ့အနေအထားနဲ့ရှင်တွက်လိုက်လို့ရှိရင်ဟိုဟာတွေကတိတ်ရေးမကြည့်တော့ဘလောက်လာလာဒီဟိုသူနိုင်နေတဲ့အရေးတွက်ကိုထပ်ပြီးတော့ဟိုခြေဖြတ်နိုင်မယ်မထင်တော့ဘူးဆိုတဲ့သဘောမျိုးသူကတွေ့ပြီးတော့သူနိုင်နေပြီဒါတွေကဆက်ပြီးရည်နေစရာမလိုဘူးဒါတင်နောက်ပြီးတော့ဒီအခုလက်ရှိဆက်ရည်နေတယ်ဆိုတာကမဲတွေဆက်ရည်အောင်မယ်ဆိုတာကဒါမတမာမှုဖြစ်တယ်နောက်ပြီးတော့တရားလွတ်တော်ကိုသူကန့်ကွက်ရမယ်ဆိုတော့သူနဲ့အမှန်တန်နီးစပ်တယ်သူရဲ့လုပ်ဖို့ကိုင်ဘက်တွေပေါ့နော် Republican Party တို့နောက်သူ့ကိုထောက်ခံနေတဲ့ဒီဘက်ကဟို Fox News လို့နေရာမျိုးတွေအရအောင်သူ့ကိုတော်တော်အံ့ဩသွားကြတယ်ဒါသမ္မတကလည်းနည်းနည်းတော့လွန်သွားပြီပေါ့နော်သူကတော့တကယ်တမ်းကသူ့အနေနဲ့သမ္မတတယောက်အနေနဲ့ဒါမဲဆန္ဒရှင်တွေရဲ့မဲတစ်ခုချင်းစီကိုရေတက်ခံယူပိုင်ခွင့်ဆိုတော့သူလေးစားရမယ်လေအဲ့ဒါဟိုပေးထားပြီးသားဟာတွေကိုဒါသူ့အနေနဲ့မလိုတော့ဘူးဒါဆိုပြီးတော့သူအနိုင်ရအောင်သူ့ဘာသူတစ်ဖက်သက်ကျင်ရတယ်ဆိုတာကမဖြစ်တဲ့တရားဝင်မဟုတ်တဲ့လုပ်ရဖြစ်တယ်ပြီးတော့သူတကယ်လို့ဒီသူတရားလွှတ်တော်ကိုသူသွားပြီး complain လုပ်မယ်ဆိုလေဒီအခြေအနေမှာသူ့ရဲ့ complain သူ့ရဲ့တင်ပြချက်ကတရားမဝင်တဲ့အတွက်ဟိုကလက်ခံပါလဲမဟုတ်ဘူး
VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းနဲ့ဆက်သွယ်မေးမြန်းခဲ့တာပါရှင်